အမေရိကန်ဒီထောင်စုမှာအသက်85နှစ်အရွယ်နာမည်ကျော်စာရေးဆရာကြီးမောင်တာယာဟာလူကြီးယောဂနဲ့ဖေဖော်ဝါရီလ29ရက်နေ့ကကွယ်လွန်သွားပါတယ်။သူ့ရဲ့ဇာပနာကိုတော့မတ်လ3ရက်နေ့လတ်စ်ဗေးဂတ်စ်မှာကျင်းပဖို့ရှိပါတယ်။မြန်မာစာပေလောကကဘဝတရုပ်ဖော်အရေးကောင်းသူအဖြစ်ကြော်ကြားတဲ့စာရေးဆရာကြီးမောင်တာယာကွယ်လွန်သွားတဲ့အတွက်ဝမ်းနည်းမိကြောင်းမြန်မာစာရေးဆရာတွေကလည်းပြောဆိုနေကြတာပါ။အပြည့်အစုံကိုနားဆင်ပါရှင်။အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း10နှစ်ကျော်အခြေချနေထိုင်ခဲ့တဲ့စာရေးဆရာကြီးမောင်တာရကွယ်လွန်ချိန်မှာသားသမီး၈ဦးကျန်ရှိခဲ့ပါတယ်။သူ့ရဲ့ဇာပနာအခမ်းအနားနဲ့ပတ်သက်လို့သားဖြစ်သူကိုကျော်ခိုင်က VOA ကိုအခုလိုပြောပြပါတယ်
။ငွေရနှလုံးမကောင်းလို့ဆေးဦးမှာတက်ကူတာနေရလေ။အဲကူတာနေရနဲ့တက်တာပြီးဆိုဆေးဦးဆင်းဝင်လို့နေကျွန်တော်အားလုံးဝမ်းသာနေကြလား။ဟိုရုပ်ရက်ဖေဆုံးလို့ကျွန်တော်အားလုံးဝမ်းနေကြ။မနေ့ကမှကျွန်တော်တို့အဲဟိုစွန့်ကပ်ဖို့စီစဉ်လုပ်နေတယ်တော့ပြီးတော့ကျွန်တော်တို့စနေနေ့မှာကျွန်တော်တို့ရက်လက်ဆုံးကပ်ဖို့စီရင်ထားတယ်။တော့ကြာပြီနေ့မှာကျွန်တော်တို့ဖြူနယ်ဟုံးလုပ်ဖို့ဖြူနယ်လုပ်ဖို့ကြော်စီရင်ထားတယ်
။မြန်မာစာပေလောကမှာကိုပိုင်စာရေးဟန်ဘဝနေထိုင်မှုတွေနဲ့တမှုကွဲထင်ရှားကြော်ကြားတဲ့စာရေးဆရာမောင်တာရဟာဆယ်စုနှစ်နဲ့ချီပြီးလုံချင်းဝိတ္ထုစာအုပ်ပေါင်း50ကျော်ရေးသားခဲ့သူဖြစ်ပါတယ်။သူခင်မှာမြန်မာစာပေအတွက်လေးစားစရာစာပေရင်ကျေးမှုဆိုင်ရာအလုပ်တွေကိုအများကြီးလုပ်ခဲ့တဲ့စာရေးဆရာကြီးတဦးဖြစ်တယ်လို့စာရေးဆရာမမင်းငင်းကပြောပါတယ်
ဆရာမောင်သားကတရုတ်ဖို့အရေးတာသိကောင်းပါတယ်ဥပမာအချက်ကိုတရုတ်ဖို့ရင်လေဒါအင်မတန်အချက်ဝတ္ထုဟိုတရုတ်ဖို့အရေးကောင်းတဲ့စာရေးဆရာလို့ပြောလို့ရမယ်အဲ့လိုပဲလူဘဝတွေကိုတကယ်ပြပြပြင်းပြင်းဟိုတရုတ်ဖို့ပြီးဆိုလို့ရှိရင်လေသူကတကယ်ကိုပေါ်လွင်အောင်လို့ရေးနိုင်တဲ့အတွက်ကြောင့်မလို့ဆရာမောင်သားကဆိုလို့ရှိရင်တရုတ်ဖို့အရေးအသားကြောင့်လူတွေကပို့ပြီးဆွဲလန့်တယ်လို့ထင်ပါတယ
်စာရေးဆရာမောင်သားဟာ1996ခုနှစ်မှာပြည်ပကိုထွက်ခွာလာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာသူမကွယ်လွန်ခင်အချိန်အထိစာပေနဲ့စောင်းမတွေကိုဆက်လက်ရေးသားခဲ့သူဖြစ်ပါတယ်။နာမည်ကြီးဝတ္ထုတွေထဲမှာဆိုရင်ကြည်တော့ခံဝတ်မခံဝဲဆိုတဲ့ចောင်းသားလှုပ်ရှားမှုအကြောင်းရေးသားထားတဲ့နိုင်ငံရေးဝတ္ထုစာအုပ်မျိုးကအစဂတိပါဖနက်စီရွှေထီးဆောင်သူမနာကျော်မှဒံယာရီနဲ့မတ်တက်ရက်၍လမ်းမငူစတဲ့ဘဝတရုပ်ဖော်ဝတ္ထုတွေဟာလူကြိုက်အများဆုံးဖြစ်ပါတယ်ရှင်။